ပညာရေးကဏ္ဍရောဘလို့ရှိတယ်လဲဆိုတာကြည့်အောင်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ကြာလာတဲ့အချိန်မှာမြန်မာပညာရေးကဏ္ဍတိတိတသားကိုထိခိုက်လာနေပြီးလာမယ့်နှစ်တွေအတွင်းမှာနလန်ပြန်ထူဖို့အတော်ကိုရုန်းကန်ကြလေအောင်မယ်လို့ပညာရေးဝန်ထမ်းတချို့နဲ့ကျောင်းသားမိဘတချို့ကသုံးသပ်ကြပါတယ်အာဏာသိမ်းတစ်နှစ်ပြည့်ကာလသုံးသပ်ချက်စုစည်းထားတာကိုဆက်လက်နားဆင်နေပါပြီမြမပညာရေးကဏ္ဍကိုအရင်ရှိခဲ့တဲ့အနေအထားတွေကနေပြန်လည်မြင့်တင်ဖို့ဆိုပြီးကမ္ဘာ့ဘန်တို့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအဖွဲ့ JICA တို့ရဲ့အကူအညီနဲ့ NLD အရသာအစိုးရလက်ထက်မှာပညာရေးပြုပြင်ပြောင်းလဲမှုလုပ်ခဲ့တာပါအလွတ်ကျပညာသင်စနစ်ကနေဖယ်ခွာပြီး Critical Thinking ဝေဖန်ပိုင်းခြားတတ်မှုကိုလေ့ကျင့်ပေးတဲ့ပညာရေးလမ်းကြောင်းမှာကျောင်းသားရောဆရာဆရာမတွေပါတက်ကြွစွာပါဝင်ခဲ့ကြပါတယ်ဒီအချိန်တွေကနေ2021ဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီးအခုလိုတစ်နှစ်ပြည့်ကာလကိုပြန်ကြည့်ရင်အနာဂတ်ပညာရေးကဏ္ဍဟာစိုးရိမ်စရာအခြေအနေရှိတယ်လို့ပြောလာသူကမကွေးတိုင်းပညာရေးဦးစီးဌာနစီရီယံဝန်ထမ်းဖြစ်သူမဆန်းနယ်ဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ပြောရလို့ရှင်တော့ဒါအခြေခံမှာအခုနောက်ပိုင်းဆိုလို့ရှိရင်ဒီရတားဆွေးရဖြစ်သွားတဲ့အချိန်မှာပေါ့နော်တင်းဦးရပို့ပြီးတော့ကောင်းလာတယ်။အဲ့တင်းဦးတွေကိုတင်ဖို့အတွက်ဆရာမတွေဆိုလည်း training တွေအများကြီးပေးထားတာပေါ့နော်။အဲ့တင်းဦးကဆိုလို့ရှိရင်အင်္ဂလိပ်စာရေးပေးထားမှာဆိုလို့ရှိရင်နည်းနည်းတကာနဲ့အရင်ကြီးမရှိနိုင်တော့မှငကို level ထက်တော့မြင့်လာတဲ့တင်းဦးတွေမျိုးပေါ့နော်။အဲ့တော့အခုလဲကြတဲ့ကြာကလေးကအဲ့ရတင်းဦးကိုလည်းအတိအဝါမတင်ရအောင်။တချို့ရကြတော့မိဘတွေကလည်းလောကကြောင်းမဲ့အဖို့လို့ဖြစ်သွားတဲ့အတွက်ကြောင့်ပေါ့အဲ့ရကလေးဟာအပြင်းမဲ့ကိုလောကရောက်တိုင်းနောက်ပြီးရတဲ့အခါကျတော့ဒီကလေးတွေဆိုလို့ရှိရင်ရှစ်တန်းကိုယ်တန်းဆိုတော့ငကိုကလေးကအဲ့အရွယ်ကလေးညာဗျာဗမာပြည်ပါဆိုလို့ရှိရင်တော့ဒီကြောက်ထွက်လုံးများနေတဲ့ကလေးမျိုးအရွယ်ကြီးဖြစ်နေတာပေါ့နော်အခုလိုမျိုးအနေထားဆိုကိုအောင်ဆိုးနေတယ်အခုကြောက်ထွက်လုံးများတဲ့ထောကပြည်ပါဆိုအဲ့တက်ကူကကလေးကြီးပါပါသွားပြီကလေးကြီးဟာအများကြီးကိုပဲကြောက်ကြပါအောင်ရောက်သွားတဲ့အတွက်ကြောင့်လည်းနိုင်ငံအတွက်လည်းမကောင်းဘူးသူတို့ရဲ့အတွက်လည်းမကောင်းဘူးလို့ကျွန်မတော့လည်းထင်ပါတယ်ရှင
်ကလေးကြီးကြောက်တက်ကြဖို့စိတ်ကောင်းစီကစော်ဩခဲ့ပေမဲ့လက်တွေ့မှာသုံးပုံတစ်ပုံဝန်းကျင်လောက်သာကျောင်းအပ်သူရှိတယ်လို့ကျောင်းသားမိဘတွေနဲ့ပညာရေးလောကစောင့်ကြည့်သူတွေကပြောပါတယ်။အနာဂတ်မှာတန်းပြီကိုတည်ဆောက်မဲ့သူတွေစာသင်ကမ်းနဲ့အခုလိုဝေးနေတာကကောင်းတဲ့လက္ခဏာမဟုတ်ဘူးလို့အရာဝတီတိုင်းကအငင်းသားကျောင်းအုပ်ကြီးဦးဟန်လွင်ကသုံးသပ်ပါတယ
်။မြန်မာနိုင်ငံရဲ့ပညာရေးကတော့လေအာဏာသိမ်းပြီးတဲ့တနစ်မှာကျောင်းမနေတဲ့ကျောင်းသားလည်းများတယ်။အနောက်တစ်ချက်ကတချို့ချမ်းသာတဲ့လူကြီးကတော့ပညာရေးနဲ့ပတ်သက်လို့ကိုရီးယားရဲ့တင်ရရဲ့ဂျပန်ရဲ့တင်ရရဲ့အင်္ဂလိပ်စကားပြောပြီးတင်ရတယ်ပေါ့နော်အဲ့ဒီပေါ်မှာအတတ်ပညာတစ်ခုတော့ရသွားမယ်လို့ယူဆပါရဲ့ပစာတင်ရတော့မရှိဘူးပေါ့ဒီဘက်ကလည်းပစာကြဘူးစိတ်မစားကြဘူးပေါ့နော်အားလုံးကအနာဂတ်ကာလမှာတင်ရရကမင်းကြတော့ပြေးကြပါပြီ
မွန်ပြည်နယ်ကအထက်တန်းကျောင်းတစ်ခုမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမည်မဖော်လူသူဆရာမတူဦးကလည်းပညာရေးကဏ္ဍနေကြသွားဖို့သူ့ကိုယ်တွေကိုပြောပြပါတယ်
အကောင်လုံးပညာရေးရဲ့တစ်ဆိုင်တစ်ဆိုင်ဖြစ်ကုန်သူ့ကလေးလောမတဲ့ဥက30ရာခိုင်နှုန်းလောက်တောင်မတက်ဘူးလေကျောင်းမြန်မာပြည်နဲ့မှာလည်းကျောင်း100ကျော်လောက်ပိတ်ဆားတယ်လောမမဖွင့်နိုင်တဲ့ကျောင်းတွေတစ်ပုံပေါ့ဟိုတခိုင်လို့ပါလို့ဆိုရင်ပို့အောင်ဆိုးသေးတယ်လေမကွေးလို့ဆိုရင်ကျောင်းပေါင်း100ကျော်လောက်ပိတ်ဆားရတာတန်းပြီးနဲ့ချီပြီးပါမယ်အများဆုံးရှုံးတာပေါ့အများဆုံးရှုံးပြီးပညာရေးရဒီ35နှစ်နဲ့တူတူလောက်ထားတာကြီးကအခုကဖေဖေလေးပြန်ဖြစ်ကုန်တာပေါ့
မိမိသားသမီးကိုပညာရစေခြင်းလုံးလို့လူတွေဝေဖန်နေတဲ့ကြားကပဲကြောင်းအပ်ခဲ့တဲ့ရန်ကုန်မြို့ကအထက်တန်းကျောင်းသားတဦးရဲ့ဖခင်ဦးမင်းဦးကတော့ဒီစာသင်နှစ်မှာကျောင်းတက်သူနေတာကြောင့်ဆယ်တန်းအောင်တဲ့အခါတံခွေးဝန်းကျောင်းပညာသင်တက္ကသိုလ်တစ်ခုခုကိုဝင်ခွင့်ရဖို့အရင်နှစ်တွေကတည်းကပုံမလွယ်ကူလာလိမ့်မယ်လို့မျှော်လင့်ပါတယ
်။ကျောင်းသားတဲ့မိဘတစုတိုင်းဒီအကိုရောက်ထောက်ခံတဲ့လူတွေမဟုတ်ကြဘူး။ကိုစာသမီးပညာရေးတော့ပဲရည်ရွယ်ပြီးတော့ထားကြတာတခုပဲရှိတယ်တက်တက်ကလေးနေသွားတဲ့အတွက်ကြောင့်အောင်တဲ့ကလေးလည်းနေမှာဖြစ်သလိုကြားတဲ့ကလေးလည်းနေမှာပဲဒီစရာအောင်တဲ့ကလေးပြောနေသွားတာကတော့အစီအစီဒီမှာနေသွားတော့ပညာတော့ထွက်လာမယ်ဥကြီးကတော့ရော့ပါမှာဒီအရင်တော့လို့အမဆိုးစံတော့ပျောက်သွားမလားမသိဘူးဒီမှာဆက်ပြောရတဲ့ကတူလို့စမှုတဲ့ကတူလို့စီတဲ့ကတူလို့ပေါ့ဦးစီတဲ့ကတူဆိုလည်းနောက်နေကဘယ်လိုလုပ်မလဲသူတို့ပညာရလေ chemistry ရယ် bio ရယ် english ရယ် decision မှရှိတယ်ဆိုလို့ရှိရင်စီကြောင်းကိုရှောက်ခွင့်ရှိတယ်လေဆိုတော့ချမ်းကြီးပြောင်းသွားတယ်အဲဒီသူနဲ့ပြန်တော်တဲ့ institute ကိုရောက်ဖို့ကြတော့နည်းနည်းချင်းပို့ကောင်းလာ
CDM လုပ်ထားတဲ့တက္ကသိုလ်ဆရာမတူကလည်းလက်ရှိပညာရေးကဏ္ဍဟာယိုယွင်းနေကြလာတာကြောင့်ဒီကာလမှာကျောင်းပြီးဘွဲ့ရသွားတဲ့ကျောင်းသားတွေရဲ့အရေးချင်းကလူမှုအတိုင်းအဝိုင်းကြားပြန်လည်ကျင်လည်တဲ့အခါစိုးရိမ်ဘွဲ့ရအခြေအနေတွေရှိလာနိုင်တယ်လို့သုံးသပ်ပါတယ
် CDM လုပ်လိုက်တာကအခုအချို့ကျောင်းလေးမှာကျတော့သုံးပုံတစ်ပုံအချို့မှကျတော့ထက်ဝက်ပေါ့နော်အဲ့တော့ရှိတယ်တက္ကသိုလ်တွေမှာလေ ဘယ်လိုပြောမလဲ CDM ရဲ့အောင်မြင်မှုကတော့ပြောမနေနဲ့တော့အဲ့ဒီမှာဆရာဆရာမတွေမလုံလောက်ဘူးအခုတင်နေတဲ့အထက်မှာဆိုလို့ရှိရင်ဘာသာရေးတွေမှာဆိုရင်တော်တော်လေးကိုအားနည်းခုံတဲ့သဘောရှိတယ်အဲ့လိုမျိုးဟိုအတမဝန်ကြောင့်တက္ကသိုလ်ရေးဆိုတာကလက်တွေ့မှာ apply လုပ်ရတဲ့ကဏ္ဍတွေရှိတဲ့ထက်ကြတော့အဲ့မှာဆိုလို့ရှိရင်ဒီလိုရေးသွေးမပြည့်တဲ့ကျောင်းသားတွေမွေးထုတ်ထားတဲ့နောက်တော့နော်တိုင်းကြီးမှာဆိုရင်အများကြီးနင်းနာမှုတွေရှိလာလိမ့်မယ်လို့ယူဆပါတယ်။အဲ့ဒီ list တော်တော်လေးကိုကြီးပါတယ်
။ပညာရေးကဏ္ဍတိုးတက်မှုအတွက်ဘယ်လိုအစီအစဉ်တွေနဲ့တောင်းဝန်ယူဆောင်ရွက်သွားမလဲ။ဝန်ကြီးဌာနရဲ့စိုးရိမ်မှုတွေကဘာတွေလဲဆိုတာကိုမေးမြန်းနိုင်ဖို့ပညာရေးဝန်ကြီးဌာနတောင်းဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိခဲ့ပါဘူး။မြန်မာနိုင်ငံမှာမူလာတန်းအလေတန်းအထက်တန်းနဲ့ဖုန်းတော်ကြီးတင်စာတင်ကြောင်းတွေအပါအဝင်ကျောင်းပေါင်း 4,800 ကျော်ရှိပြီးနိုင်ငံတကာကလက်ဖွင့်တဲ့ကျောင်းပေါင်း40ရှိပါတယ်။တက္ကသိုလ်ကောလိပ်အဆင့်ကျောင်းပေါင်းက90ဝန်းကျင်ရှိပါတယ်။အခုတော့နိုင်ငံရေးမတည်ငြိမ်မှုကြောင့်ကျောင်းအတော်များများပိတ်ထားရပါတယ်ခင်ဗျာ။